Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါရှင်။ VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ2ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Light meter 1925 32နဲ့ Line lamp meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတွေကနေလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့ပါကြွယ်ဖက်ထုတ်လွှင့်ပေးနေတာပါ။ဒီကလေးများအတွက်အစီအစဉ်တွေကိုကျမအလိမ်မကအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးထားပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂမှာမြန်မာကိုယ်စားပြုမှုဆုံးဖြတ်ချက်တဲ့ပေါ်စစ်ကောင်စီကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်အထူးစိုးရိမ်ကြောင်းအမေရိကန်ကပြောပါတယ်။မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုရှေ့သတင်းပတ်အတွင်းလာဖို့ကမ္ဘောဒီးယားကဖိတ်ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကော်မတီနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မြန်မာနိုင်ငံမှာဆက်အနာတင်ထားတာနဲ့ပတ်သက်ပြီးမြန်မာလူတို့ရဲ့အတန်းနိုင်ငံတကာကြားအောင်ဆက်လုပ်သွားမယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ
်ဒီလိုအတန်းကိုနိုင်ငံတကာကနေကြားအောင်တောက်လျှောက်လုပ်နေတဲ့ဆိုတဲ့အဖြစ်ကြောင့်ပေါ့နော်ဒီလိုပဲဆက်လက်ဆောင်ရွက်သွားမှာပဲပေါ့နော်အခွင့်အရေးရရတော့ဆောင်ရွက်သွားမယ်ဆိုတာဒီတော့ပြောလို့ပါတယ်ခင်ဗျာ
ဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူနိုင်ငံတော်အတိုင်းအမြင်ခံဒေါက်အောင်ဆန်းစုကြည်နဲ့ရှောင်းတန်နဲ့ပါ၅ဦးအမှုတရားလူကိုရှေ့နေရင်းမင်းများနောက်ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေစတဲ့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြားသပတင်းတွေတိုင်းတင်ဆက်ပေးနေကြဦးအောင်ခေရဲ့မြန်မာအရေးတုံ့တက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလောဆရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာပါ
။ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စီစီလက်ခံရေးကော်မတီ Credential Committee ကဆန်းကန်းလိုက်တဲ့အပေါ်မြန်မာစစ်ကောင်စီကဝေဖန်ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေတွေကိုမထင်ဟတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုပြောဆိုတဲ့အကြောင်းဒီကနေ့ AFP သတင်းမှာဖော်ပြပါတယ်။နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကုစားပြုခွင့်ရဖို့တန်တမာရေးလှုပ်ရိုးလှုပ်ဆင်နေတဲ့အညီကုလသမဂ္ဂမှာဆက်လက်တင်ပြသွားမယ်လို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရရှိခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်9ဦးပါတဲ့ကော်မတီကဆွေးနွေးခဲ့ရမှာလက်တလောအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဖူထူးနေကဆုံးဖြတ်လိုက်တဲ့အကြောင်းကော်မတီဥက္ကဋ္ဌကကုလသမဂ္ဂဆိုင်ရာဆွေတင်သားမကြီးအာနာကရင်အနက်စထရ ோம் ကနယူးယောက်ကုလသမဂ္ဂရုံးမှာဗိုလ်ထုနှစ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လို့ရက်ကိုဆန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမကြီးဦးကျော်မိုးထွန်းကတော့မြန်မာစစ်အာဏာပိုင်တွေကနိုင်ငံတော်တစ္ဆာဖောက်အဖြစ်ဆွဆွဲထားပြီးယာဒူးကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာစစ်အရာရှိတဦးနဲ့အစားထိုးဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းတာမကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနိုင်အောင်ခရီးရန်ရှယ်ကော်မတီဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမာအတန်းဝန်းကိုကိုကာပီရိုက်တာသတင်းမှလည်းဖော်ပြပါတယ်လက်ရှိတာမကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတောက်တည်းရဲ့မေးခွန်းကိုတော့ကော်မတီဥက္ကဋ္ဌဆွေတင်တာမကြီးကဖြေကြားဖို့ညှင်းဆိုခဲ့ပါတယ်ခင်ဗျာ
မြန်မာကောင်စီအပေါ်မှာ PRP လှုပ်ဆောင်တဲ့နေရာမှာပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်တာအပါအဝင်ဒီလန်ပေါင်းစုံကိုအတုံးချတော့မှာဖြစ်ကြောင်းအရှေ့အာရှနဲ့ Pacific Area American လက်ထောက်နိုင်ငံရဲ့ဝန်ကြီး Daniel Crittenbrink ကပြောတယ်လို့ Singapore Straits Times တင်စာမှာရေးသားထားပါတယ်မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းတာအပြင်မြန်မာပြည်သူလူထုအပေါ်မှာအကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာ American တွက်တော်မကပဲနိုင်ငံတကာအတိုင်းအဝန်အတွက်တာဝန်ဖြစ်နေပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ရမယ်လို့အရှိတောင်အရှာလေးနိုင်ငံခီးစဉ်တွင်စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့အချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲတွေမှာလက်ထောက်နိုင်ငံရဲ့ဝန်ကြီး Crittenbrink ကအခုလိုပြောလိုက်တာပါမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်မိကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကို PR တိုးမြင့်ပေးသွားဖို့လည်းသူကအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တယ်မှာဆွေးနွေးပြောဆိုခဲ့တယ်လို့ပြောပါတယ်ခီးစဉ်တွင် Crittenbrink ကအရှိတောင်အရှာခေါင်းဆောင်တွေနဲ့ပြောဆိုရမှာမြန်မာစစ်အုပ်စုကိုပုံမဖိအားပေးဖို့ပြောဆိုခဲ့ပေမယ့်အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ
မြန်မာနဲ့တရုတ်နိုင်ငံတို့ပေါ်ပြစ်မှတ်ထားတံခါးအရေးယူမှုတွေအရှိန်မြင့်လှုပ်ဆောင်မဲ့လုတ်ပန်ခွင့်အာဏာအသစ်တွေချမှတ်လိုက်တာကြောင့်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်အစိုးရအနေနဲ့လွတ်တော်အမတ်တွေနဲ့ရဲ့ဖိအားပေးမှုတွေရင်ဆိုင်ရဖို့ရှိတဲ့ကြောင်းဩစတြေးလျထုတ် The Guardian သတင်းမှာဖော်ပြပါတယ် Lukun ye chopa to rene, a chimpia, chasa to rebo, pimata, ye ubo, American, Canada, UK ne, Uyoba, Tamaga, Eudoma, Atombunere, Glover Magnitsky, Ubedillo Corre, Ubrego, Australia, Male, Chintombo, Party, Bonson Pawane, Lotta Madiga, Tonson Nijaraba, Australia, Lotoga, Akupia, Hanlet, Lopang, Tego, Tonchabi, Nemanete, Soya, Down, Shituribo, Tanka, Ye Muri, Losan Jabo, Australia, Yoma, Soya, Apoa, Drink, Abe Muri, Chipo, Lame, Sore, Tonta, Pioso Muri, Troponil, Sobare, ညီမလေးငံကရွေးညာရေးပေါ်ကျွလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ဘုရားမူကြီးမရောက်နိုင်အပါအဝင်ထိတ်တန့်စစ်ကောင်းဆောင်လေးဦးကိုအမေရိကန်ပြည်ထောင်စုကဂလိုဘယ်မက်ဂနစ်စကီဥပဒေနဲ့တန်ခတ်အရေးယူထားပြီးဖြစ်တယ်လို့ဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူမှုတွေချမှတ်တာပြီးဖြစ်ပေမဲ့ထိတ်တန့်မြန်မာစစ်ကောင်းဆောင်တွေအပ
မြန်မာစစ်ကောင်စီကနိုင်ငံသားအေးဝန်ကြီးဦးဝနာမောင်ရင်ကိုရှေ့သတင်းဘက်တွင်ကမ္ဘောဒီးယားကိုလာဖို့သူ့အဆိုအရဖိတ်ကြားထားကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောကြားလိုက်တဲ့အကြောင်းကိုဘန်ကောက်ပို့စတင်မှာရေးပါတယ်။အာဆီယံဖွဲ့ရဲ့လက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားကမြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့နိုင်ငံရ ဖိတ်ကြားတာဖြစ်ပေမဲ့လက်တလောဖြစ်ပေါ်နေတဲ့ Omicron COVID မျိုးကွဲကြောင့်ပြောင်းလဲမှုတွေရှိကောင်းရှိနိုင်တယ်လို့ဆိုပါတယ်။ဒီတော့တွင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေနဲ့တောင်ကျူးပင်လယ်အရေးကိစ္စတွေမှာဂျပန်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ဖို့ခေါင်းဆောင်တွေမနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ဂျပန်သတင်းစာမှာဖော်ပြထားပါတယ်။ဂျပန်ဝန်ကြီးချုပ်ယူမီယိုကီရှိဒါကကီရှိဒါနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ကဗုဒ္ဓနေ့က35မိနစ်လောက်အွန်လိုင်းကနေတွေ့ဆုံရမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာပါအရှေ့တောင်အခြားနိုင်ငံများဖွဲ့အာဆီယံအမလဲကျဥက္ကဋ္ဌကမ္ဘောဒီးယားနဲ့ဂျပန်ခေါင်းဆောင်တို့ကအွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခြင်းအတွင်းပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်လာရေးကြိုးပမ်းမှုအောက်မှာဒေသတွင်းငြိမ်းချမ်းရေးနဲ့တာဝပြောရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတဲ့အကြောင်းဂျပန်သတင်းတွေကဖော်ပြပါတယ်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားသဘောတူချမှတ်ထားတဲ့အချက်၅ချက်ပါဘုံသဘောတူညီချက်ကိုအပြေအဝအကောင့်ထဲပုံပေါ်နဲ့ကမ္ဘောဒီးယားနဲ့ဂျပန်နဲ့ကပြီးခဲ့တဲ့လတုန်းကစစ်ကောင်စီကိုတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်15.53ညပိုင်းတိုမီတာ25 kHz 7.83 ညပိုင်းတိုမီတာ32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမီတာ190 kHz 15.95 ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ကနေကြာတာပတိနေညပိုင်းတင်ဆက်တွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြီးမှလုံဆောင်ခဲ့ခြင်းဖြစ်ကြောင်း HRW လူ့ခွင့်ရေးဆောင်ကြီးအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူရမယ်လို့ဆိုပါတယ်ဒီမိုကရေစီနိလနဲ့ကြရွေးကောက်တင်မြောက်ထားတဲ့အရတားအစိုးရကိုဖြုတ်ချပြီးစစ်တပ်ကဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းယူလိုက်တာကိုဆန္ဒပြကန့်ကွက်ကြသူတွေကိုစစ်ကောင်စီတပ်တွေကအသက်သေးစေနိုင်တဲ့လက်နက်တွေသုံးပြီးလိုင်းတာယာမျိုးကိုဝိုင်းပြီးပစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ကြီးရွယ်လုဆောင်ခဲ့ခြင်းဖြစ်တယ်လို့ HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဆန္ဒပြရင်လိုင်းတာယာမျိုးမှာပြိမိနေကြသူတွေကိုရဲနဲ့စစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူနဲ့အနီးနားမှာရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးအဖွဲ့ကပြောပါတယ်။လိုင်းတာယာမှာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်ဆိုပြီးစစ်ကောင်စီကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပြီးဆန္ဒပြသူတွေဟာလည်းစေယုံနေမိရှူတာမိသက်ကားတွေတွာလာလို့မရအောင်တာစီပိတ်ပင်တာတွေလှုပ်ဆောင်ခဲ့တဲ့စူပူအုံကြွသူတွေဖြစ်တယ်လို့စစ်ကောင်စီဘက်ကပြောခဲ့ပါတယ်အဲ့လိုပြစ်ခတ်တပ်ဖြတ်ခဲ့ကြတဲ့လုံခြုံရေးအဖွဲ့ဝင်တွေပေါ်အပြစ်ပြေးအရေးယူတာမျိုးမကြားသေးရဘူးလို့လည်း HRW ကပြောပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံပေါ်မှာရန်လိုနေတဲ့ရုရှားနိုင်ငံရဲ့အနေထားကိုစိုးရိမ်ပူပန်မိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ဝန်ကြီးပလင်ကန်ဟာကြာတာပရီနေကယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကလီဘာနဲ့တွေ့ဆုံခဲ့ပြီးသိမ့်မကြခင်မှာပဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့နဲ့တွေ့ဆုံခဲ့တာ
ပါ You know the Ukrainian people know the unwavering commitment of the United States to Ukraine's territorial integrity sovereignty
American ပြည်တော်စုကယူကရိန်းနိုင်ငံရဲ့နယ်မြေတည်ထောင်ခံရမှုအချို့အချာအနာနဲ့လွတ်လပ်ရေးအတွက် မရေးမရန်ထောက်ခံမှုပေးတယ်ဆိုတာကိုယူကရိန်းပြည်သူတွေနဲ့အဆွေတော်ကိုယ်တိုင်သိကြောင်းဝန်ကြီးပလင်ကန်ကယူကရိန်းနိုင်ငံရဲ့ဝန်ကြီးကလီဘာကိုဆွီဒန်နိုင်ငံစတော့ဟ ோம் မြို့မှာတွေ့ဆုံစဉ်မှာပြောခဲ့ပါတယ်။ယူကရိန်းနိုင်ငံပေါ်မှာရန်လုံနေမှုကြောင့်ရုရှားတို့အနေနဲ့တရှိခံစားရမယ့်အကျိုးဆက်ကိုတွေးကြုံရမှာဖြစ်ကြောင်းနဲ့ဖြစ်ပေါ်နိုင်တဲ့အချက်တွေကိုဖြေရှင်းဖို့အရေးမှာသံတမန်ရေးကားတစ်ခုတည်းသောနီလန်ဖြစ်တယ်လို့လည်းသူကပြောပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံတို့ဟာနယ်စပ်မှာတပ်ဖွဲ့တွေတိုးမြင့်ချတာနေတယ်ဆိုပြီးတော့တနိုင်ငံနဲ့တနိုင်ငံဆွဆွဲနေကြတာပါရုရှားနိုင်ငံက2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားကျွန်းစစ်ကိုသိမ်းပိုက်ခဲ့ပြီးယူကရိန်းရှစ်ပိုင်းကခွတ်ထွက်ရေးဝါဒီတွေကိုလည်းထောက်ခံအားပေးနေတာဖြစ်ပါတယ်ခင်ဗျာ
Omicron coronavirus ပိုးသစ်ဟာအစောပိုင်းပိုးတွေနဲ့ပိုးပြီးတော့ကူးစက်များသလားလက်ရှိကာကွယ်ဆေးတွေကဒီပိုးသစ်ကိုကာကွယ်ပေးနိုင်သလားဆိုတာလည်းရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီပိုးသစ်နဲ့ပတ်သက်လို့ပြည်ပဆုံဆုံနားလည်သိရှိတဲ့အခြေအနေမရှိသေးသလိုပိုးမိုပြင်းထန်တဲ့ရောဂါပိုးဖြစ်လာမလားဆိုတာမသိနိုင်သေးတဲ့အကြောင်း WHO အဖွဲ့ပြောခွင့်ရChristian Lenmayer ကပုထုနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီလိုဘာမှမသေးကြမမြေရသေးတဲ့ဒီအားလုံးအချိန်မှာအားလုံးကနှာခေါင်းစီးတက်တာတကိုရည်တန်ရှင်းရည်ကယူဆိုင်တာအပါအဝင်ထျောက်တဲ့ယောဂါကာကွယ်ရေးစီကန့်တွေကိုမပြတ်လိုက်နာဆောင်ရွက်တင်တယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့တစ်ပတ်ကစပြီးတောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Omicron virus ပိုးသစ်ဟာလက်ရှိနိုင်ငံပေါင်း23နိုင်ငံနဲ့မင်းထဲမှာကူးစက်နေတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံပါဝင်ကမ္ဘာပေါ်ကပဋိပက္ခဖြစ်နေတဲ့နိုင်ငံတွေကလူဦးရေတန်း290ကျော်အတွက်ရှင်းနှစ်မှာမကြုံစဘူးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေလိုအပ်မဲ့အကြောင်းကုလသမဂ္ဂကခန့်မှန်းပြောဆိုပါရတယ်။2022ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့အရေးအတွက်က294သန်းတိရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်လို့ပြောပါရတယ်။ဒါက2022ခုနှစ်နဲ့စာရင်18ရာခိုင်နှုန်းတိုးတက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမျိုးပြလူဦးရေကြားဆင်းရဲမွဲတင်မှုလူဦးရေအတွက်က3ဆနီးပါးတိုးမဲ့အခြေအနေမှာရှိနေပြီးနိုင်ငံလူဦးရေထက်ဝက်နီးပါးဟာနောက်နှစ်မှာဆင်းရဲမွဲတည်သူဖြစ်သတ်မှတ်တဲ့အဆင့်အောက်ကိုရောက်သွားမယ်လို့လည်းလူ့သမဂ္ဂကပြောဆိုထားတာပါကိုဗစ် -19 ကပ်ပြီးရောဂါရင်ဆိုင်ရတဲ့ကြားမှာပဲစီးပွားရေးတိုးတက်မယ်လို့ဆရာနာမသိခင်ကမ္ဘာ့ဘဏ်ကခန့်မှန်းရပေမဲ့လည်းဒီနေ့တော့စီးပွားရေးတိုးတက်မှုက18ရာခိုင်နှုန်းကျော်နှိမ့်ကျမယ်လို့ခန့်မှန်းထားတဲ့အတွက်မြန်မာနိုင်ငံဟာအိမ်နီးချင်းနိုင်ငံတွေအတွက်အများကြီးပိုဆိုးတဲ့အခြေအနေကိုရောက်ရှိသွားဖို့ရှိနေပါတယ်ခင်ဗျာ
ကြတဲ့ရင်းညာရဲ့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကြတဲ့ရင်းညာရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ကုလဆိုင်ရာမြန်မာကိုယ်စားလှယ်ရွေးချယ်ရေးအစီအစဉ်ကိုစီစဉ်ရေးကော်မတီကဆိုင်းငံ့လိုက်တဲ့အပေါ်ဦးကျော်မွန်းတို့ဘလို့တုတ်ပြန်ပါတယ်လဲကြည်ကြအောင်ပါမြန်မာလူထုရဲ့အတန်ကိုနိုင်ငံတကာကနေကြောင်းကုလသမဂ္ဂအထွေထွေညီလာခံပင်မကော်မတီတွေမှာဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဦးကျော်မွန်ထွန်း VOA ကိုပြောပါရယ်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုဆိုင်ရာဆုံးဖြတ်ချက်ချဖို့ကိစ္စကိုကိုစားပြုမှုစဉ်းစားတုတ်တက်တဲ့ Credential Committee ကဆိုင်းငံ့လိုက်တဲ့ဆိုင်းငံ့ထားပြီးနောက်ပိုင်းတမကြီးဦးကျော်မွန်ထွန်းကအဲ့ဒီလိုပြောတာပါကိုညာဝင်းအောင်ကဆက်သွယ်မေးမြန်းတဲ့အခါတမကြီးကအခုလိုစပြောပါရယ်
တောက်လျှောက်ပဲပေါ့နော်ဒီပင်မကော်မတီတွေရဲ့အစည်းအဝေးတွေမှာလည်းတင့်တော်တဲ့ကောင်းစဉ်တွေအောက်ကနေပြီးတော့ဒီလူအတန်ကိုနိုင်ငံတကာကနေကြောင်းတောက်လျှောက်လုပ်နေတယ်ဆိုတဲ့အတွက်ကြောင့်ပေါ့နော်ဒီလိုပဲဆက်လက်ဆောင်ရွက်သွားပါမယ်ပေါ့နော်အခွင့်အရေးရရင်ရတယ်လို့ဆိုဆောင်ရွက်သွားမယ်ဆိုတာလေးတော့ပြောလို့ပါတယ်ခင်ဗျာဒါကြောင့်ခုနဒီမကြာခင်ကာလမှာတော့ Credential Committee ကနေပြီးတော့မျက်နှာစောင့်ကြည့်အစည်းအဝေးကိုသူတို့အစီရင်ခံစာတင်ဖို့ရှိပါတယ်
အကယ်၍ပေါ့ဒီတမကြီးကပြောသွားသလို credential committee ကနေပြီးတော့ဟလာဒီမျက်နှာစုံကြီးအစီရင်ခံစားနေဥကျော်မိုးထွန်းကိုဒီနေရာမှာပဲဆက်ရှိစေဆိုပြီးတော့ပြောခဲ့မှာဆိုရင်ဒီကုလသမဂ္ဂလုံထုံးလုံနီးတွေအရာပေါ့ဥကျော်မိုးထွန်းရဲ့အငြင်းတန်းကိုယ်စားလှယ်တက်တန်းကဘယ်လောက်ထိဆက်ရှိနေမှာလဲခင်ဗျဟု
တ်အဲ့ဒါကတော့ခုနပြော report မှာဘယ်လိုပေါ်ပြမလဲရဲ့နောက်ပြီးတော့သူတို့ committee အဖွဲ့ဝင်တွေကြားထဲမှာဘယ်လိုဆွေးနွေးတယ်ဆိုလဲအပေါ်မှာတော့မူတည်ပါတယ်ခင်ဗျဟိုပြန်ကြည့်လိုက်ရင်မနစ်ကကျွန်တော်တို့ February 1ရက်နေ့ကအာဏာသိမ်းမှုဖြစ်တယ်နောက်ပြီးတော့ဒီ26ရက်နေ့မှာကျွန်တော်မိန်ကွန်းပြောတယ်28ရက်နေ့မှာဘာပဲပြောဟိုစစ်ကောင်စီကနေပြီးတော့ကျွန်တော် dismiss လုပ်တယ်နောက်ပြီးတော့အဲ့ဒီကြားထဲတွေမှာကျွန်တော်နေရာအစားထိုးဖို့လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီကာလတွေတည်းကဒီကိစ္စတွေကဖြစ်လာတာပေါ့နော်အဲ့ဒီတည်းကဘာပဲပြောကျွန်တော်ဒီမှာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့အဲ့ဒီတည်းကတော့သူတို့တွေဘယ်လိုပဲစူးစမ်းပေါ့နော်ဆက်လက်တည်ရှိ นี่แหละเสร็จได้ที่นี่แกเลยป่ะเนาะอู้แล้วที่นี่เลยสุดแล้วองค์สาจังเป็นอาลาสติโซราเนาะโหจนเราเนี่ยเปล่าลูกแค่ไปเนี่ยโอเคสรุปว่าคุณน่ะคริสเตียนเกษารูปว่ารู้สุดแล้วองค์สาก็ที่ทรีนีลาแกเนาะอู้2027เนี่ยป่ะเนาะอู้2027ทรีนีลาแกก็โหเมื่อ2027มาเนี่ยพี่แล้วซาไลเดองค์สาเนี่ย2027เนี่ยมาแล้วอาทิตย์ต่อแล้วป่ะเนาะถ้าเจ้าโหคุณน่ะแทบไม่ว่าเนาะคริสเตียน
ကမတီရဲ့အစီအစဉ်ခံစားကိုခဏလောက်စောင့်ကြည့်ပေးဖို့ဟိုတော့ကျွန်တော်ထပ်ပြီးတော့မြေတားရက်ခံလိုရတယ်ခင်ဗျတခြားသေးပါပဲဒါနဲ့ပတ်သက်ပြီး NUG ဘက်ကရောဘယ်လိုအမြင်ရှိပါသလဲခုလတမကမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချဖို့ကိစ္စခရစ်တန်ရှယ်ကော်မတီကရှေ့ဆိုင်လိုက်ပေမဲ့တကယ်လက်တွေ့ရလက်ကိုတော့ကြိုးစိုးတဲ့အကြောင်းကြားကာလအမျိုးသားညီညွတ်ရေးအစ
ီကတော့ကျွန်တော်တို့တာဝန်ထမ်းဆောင်နေတဲ့ဥကြုံမိုးထုံးကိုပဲဆက်လက်ပြီးတော့တာဝန်ခံဖို့အတွက်သူတို့ဆုံးဖြတ်လိုက်တဲ့သဘောဖြစ်ပါတယ်။ Credential Committee ကနေထုတ်ပြန်လိုက်တာဖြစ်တယ်။ဒါပေမဲ့သူ့ရဲ့လှုပ်ထုပ်လုပ်နည်းကကုလသမဂ္ဂအထွေထွေနီလာခံကိုဆက်လက်တင်ပြအတည်ပြုမှာဖြစ်ပါတယ်။အဲတော့ကျွန်တော်တို့တောင်းဆိုသလို NUG ကိုအတိအမှတ်ပြုဖို့အဆင့်သေးမရသေးဘူး။ဒါပေမဲ့ဒီလောက်ချိန်နေနဲ့ဆက်ပြီးတော့ရှိချင်းကိုယ်တိုင်ကကြိုဆိုပါတယ်။သဘောကျပါတယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံတကာအလဲမှာပြည်သူတွေရဲ့အတန်နဲ့ပြည်သူတွေရဲ့ခံစားချက်နောက်တစ်ခါမြန်မာပြည်သူတွေပေါ်မှာတကယ်ထိရောက်ကောင်းမွန်တဲ့အရေးဆိုပြောဆိုတင်ပြချက်တွေပြုလုပ်ဖို့အဓိကဖြစ်တဲ့အတွက်ကြောင့်မလို့ဒီတရုတ်တန်မတ်ပဲဖြစ်ဖြစ်အာဆီယံတန်မတ်ဒီနေပဲဖြစ်ဖြစ်မြန်မာအရေးကိုဆွေးနွေးရဆုံးဖြတ်ချက်ကြတာအရေးယူလှုပ်ဆောင်မှုတွေဖြစ်တဲ့အခါမှာပို့ပြီးတော့တရားဝင်လမ်းကြောင်းအရပို့ပြီးတော့တန်ခင်းတမန်ရင်းအပြောနိုင်မှုအတွက်အင်အားတက်ရောက်တယ်ဒါပေမဲ့ NUG ကိုတရားဝင်အစိုးရဖြစ်တရားဝင်အတိမတ်ပြုတဲ့ပုံစံမျိုးအဆင့်ထိတော့မရောက်သေးဘူးဒါကတော့ကျွန်တော်ဆက်ကြိုးစားမှာတိကျပို့ပြီးတော့ကြိုးစားလှုပ်ဆောင်မှုတော့လိုအပ်ပါသေးတယ
်ဟုတ်ကဲ့အဲ့ဒီတော့လက်ရှိအခုဒီ Credential Committee လို့ခေါ်တဲ့ကုလအရေးချင်းစစ်ကောင်စီရဲ့ဆုံးဖြတ်ချက်ရဲ့အဓိကထူးခြားတာဆိုဘာကိုထောက်ပြမလဲ
စစ်ကောင်စီကစစ်အစိုးရဖြစ်အတိမတ်ပြုဖို့အတွက်ကြိုးစားနေမှာမအောင်မြင်သေးတာတိကျတယ်ဟိုတာမန်နေထားရဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ကိစ္စတွေမှာအမြဲတမ်းဟုတ်ပဲဒီပဲပေါ့နော်ဒီမိုကရေစီနဲ့တခြားသောဒီစစ်ကောင်စီဘက်ကိုရင်းနဲ့နိုင်ငံတွေကြားထဲမှာရှိလို့ရှင်တခါလေဆုံးဖြတ်ချက်ကကြားလေမရှိပါဘူးတိတ်ပြီးတော့ကျင်းထန်တဲ့ဟာမဖြစ်နိုင်ဘူးအထူးဖြင့်ကျွန်တော်တတိထားပြီးတော့လှုပ်ဆောင်ကြည့်ရတော့တရုတ်နဲ့ရုရှားလိုနိုင်ငံတွေပေါ့ဒါပေမဲ့အခုဒီခါထဲမှာတော့ Credential Committee တဲမှာကိုယ်တိုင်ကတရုတ်နဲ့ရုရှားကပါနေတယ်သူတို့ကနေသဘောတူထားတဲ့အနေအထားမျိုးဖြစ်တယ်။အဲတော့ကုလသမဂ္ဂရဲ့အထွေထွေနီလာခံမှာဆက်လက်တင်တိတ်ပြီးတော့အငင်းခုံပုံစံမျိုးမရှိတော့ဘဲနဲ့အစိုးရကသဘောတူထားတဲ့ပုံစံဖြစ်နေကြတော့ထူးခြားချက်လေးဖြစ်ပါလိမ့်မယ်။
ဟုတ်ကဲ့ဦးအောင်မြင်မယ်။ဘာကြောင့်အခုလိုထူးထူးခြားခြားတရုတ်နဲ့ရုရှားကသဘောတူတယ်လို့ထင်လဲ
။ဒီအချိန်မှာတရုတ်နဲ့ရုရှားကလက်ရှိမှာဖြစ်ဖြစ်နေတဲ့စစ်ကောင်စီရဲ့ကျူးလွန်နေတဲ့ယာစွေးမှုတွေကိုနင်းဆိုလို့မရအောင်ကာကွယ်ပေးလို့မရတာအရှင်းရှားပါပဲ။ဟိုအရင်တွေကကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှဆွေးနွေးတဲ့ချက်တွေမှာကောပြီးခဲ့တဲ့အထွေထွေနီလာခံမှာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေမှာကောလဲပြင်းမှာဆင်သွားသလိုထင်ရှားနေတယ်နိုင်ငံတကာကနေတတ်မှတ်ထားတဲ့ယာစွေးမှုအဆင့်ထိကိုရောက်ရှိနေပြီဆိုတာကိုကုလသမဂ္ဂအထွေထွေတွေးမှုချုပ်အပါအဝင်ကျန်တဲ့နိုင်ငံတွေရဲ့ပြောဆိုချက်တွေဒီပြေတစ်ခါမှတော့ဒီလိုမျိုးမပြောဘူးတဲ့အာဆီယံမှာတော့ကစဒေတာတွင်းလုံခြုံရေးကိုထိခိုက်လာပြီဆိုတာပြောလာတဲ့အတွက်နောက်တစ်ခုဒီတစ်ခါမှပိုအားကောင်းတာကတော့ဥကြုံမိုးထုံးက NUG ဘက်ကိုရက်တီပြီးတော့ပြည်သူလူထုနဲ့တစားတဲ့ရက်တီခဲ့တာဖြစ်ပါတယ်အဲဒါကြောင့်မလို့သူတို့ကဒါကိုပိတ်ပြီးတော့ပြပြထတာမလုဆောင်လို့တဲ့ဆန္ဒမျိုးရှိတယ်ဒီကဘာလုံးနဲ့ထိတ်တိုက်တွေ့မဲ့အနေအထားမျိုးဖြစ်နိုင်တဲ့အခြေအဆိုးရင်တာဖြစ်ပါတယ်ဒါပေမဲ့သူတို့အနေနဲ့ကနိုင်ငံတကာမှာတော့ရှော့ပြလိုက်မယ်ဒါပေမဲ့နိုင်ငံချင်းချင်းကြားမှာဥမာစစ်ကောင်စီနဲ့သူတို့နဲ့ကြားထဲမှာကျိုးတူလုဆောင်တဲ့ကိစ္စပိုင်းမှာတော့ဆက်သွန်းနေတဲ့အရာမျိုးရှိတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥပမာမျိုးပဲခင်ဗျာ
ဥအောင်မျိုးမင်းကိုကိုဝင်းမင်းကဆက်သွယ်မြင်မြန်ခဲ့တာပါအခုတခါတော့ဒေါ်အောင်ဆန်းစုကြည်ရဲ့တရားခွင်နောက်ဆုံးအခြေအနေကြည့်ကြအောင်ပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းထန်နဲ့ NLD အစိုးရလက်ထက်ကဝင်စည်း300အပေါ်အမှုအတွက်တရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြတဲ့ဆိုတဲ့အမှုအတွက်တရားလူကိုဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေအပါအဝင်တရားစွဲခံရသူတွေရဲ့ရှေ့နေတွေဒီနေ့ကြားနာပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်ဒီအမှုအပါအဝင်အမှုပေါင်းဒရာစင်စော်နဲ့ရင်းဆိုင်နေရတဲ့ဒေါ်အောင်ဆန်းစုကြည်အပေါ်စစ်ကောင်စီကအမှုတွေထပ်တိုးဖို့ပြင်ဆင်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပါရှင
်နိုင်ငံတော်လှုပ်ဝက်အပ်ဥပဒေချိုးဖောက်တဲ့ဆိုပြီးနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတနာတို့အပါအဝင်စုစုပေါင်း900အပေါ်ပူးတဲ့တရားစွဲထားတဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီနေ့ဒီဇင်ဘာလ2ရက်နေ့ဆက်လက်ကြားနာဆစ်ဆေးပါတယ်အမှုဖွင့်တိုင်ကြားသူတရားလူရဲမှုအောင်မျိုးလွင်ကို နှစ်ဖက်ရှိနေတွေကမေးခွန်းတွေမေးနေကြတာမှာဒီတစ်ပတ်မှာတော့ဒေါ်ဆန်းစုကြည်ရဲ့ရှိနေဘက်ကပြန်လည်မေးခွန်းတွေမေးခဲ့တယ်လို့ရှိနေတူကပြောပါတယ
်တကယ်လို့ကျွန်တော်တို့ဟိုပါလေဟိုဆွဆဲခံတူ2-3-4-5ပေါ့နော်ဟုတ်တယ်အဲ့ဒီရှိနေတွေပြန်လည်မေးတယ်ဗျဟုတ်ကဲ့ဘာမှတော့သူကြောင့်ဒီကျွန်တော်တို့အဲ့ဒီဒေါ်ဆန်းစုကြည်ရှိနေသေးတယ်ပြီးတော့အစင်းလိုက်ပေါ့နော်ဟိုဆိုရင်ဟုတ်ပါတော့အဲ့အစင်းလိုက်ပေါ့နောက်ဥဆက်နောက်ဆုံးကဥဆက်အောင်ရှင်းနေလေးတယ်ဆက်ဥကျော်ဝင်းဥဆိုးဝင်းဥဆက်အောင်ရှင်းနေဆက်လိုက်ပြီးပါတယ
်ရှုံတနာတယောက်ထဲကိုဆွဲဆူထားတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့လာဝကအဥပဒေအမှုအတွက်လဲတရားလိုကိုစတင်စစ်မေးတာတွေလုပ်ခဲ့တယ်လို့သိရပါတယ်နောက်တစ်ခါရုံးချင်းကိုလမ်းနဲ့ဒီဇင်ဘာလ9ရက်နေ့တရားရုံးကရက်ချင်းပေးထားပါတယ်စီးပွားရေးအကြံပေးရှောင်းတနာရဲ့လက်တော်ထဲမှာတွေ့ရတဲ့စီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစရံတွေကြောင့်သူအပြင်ဒေါအောင်ဆန်းစုကြည်နဲ့အန်ဒီဆိုရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုစီးရွှေချွေကောင်စီကနိုင်ငံတော်လှည့်ဝတ်ချက်အဥပဒေပုံမှ3-1ကားငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း7မှုနဲ့ရင်ဆိုင်နေရပြီး၅မှုကစွဲချက်တင်ခံထားပါတယ်။နောက်ထပ်လည်းအားရလိုက်စားမှုအမှုအပြင်ရွေးကောက်ပွဲဆိုင်ရာပုံမှားတွေနဲ့တရားစွဲထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။အမှုစစ်ဆေးတာတွေနဲ့ပတ်သက်ပြီးပြင်ပမှာဘသူကမှမပြောဘူးဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုစေုပ်ချုပ်ရေးကောင်စီကပုံမှန်144ထုတ်ပြန်ပိတ်ပင်ထားတာမို့နောက်ထပ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်တွေအခုချိန်ထိမသိရသေးပါဘူးဒေါ်ဆန်းစုကြည်စွဲချက်တင်ခံထားတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်ပြီးခြားတော့မှာပါအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25အမှုတို့ကိုလာမယ့်ဒီဇင်ဘာလ6ရက်နေ့မှာအပြည့်အစုံအမိန့်ချဖို့ရှိနေပါတယ်ရှင်
။မကင်ပြည်တွေပြပြပေးခဲ့တာပါရှင်။အခုတခါတော့ကယားနဲ့ချင်းဘက်ကစစ်ပွဲတွေကြောင့်ပျက်စီးခဲ့တဲ့အဆောက်အဦတွေအကြောင်းဆက်ပြင်ပါတယ်။ကယားပြည်နယ်နဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်ပျက်စီးခဲ့တဲ့အဆောက်အဦအရေအတွက်ဟာပြည်နယ်နှစ်ခုပေါင်း1000ကျော်ရှိသွားပြီလို့အရက်ဖက်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဒါဟာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့မေလနောက်ပိုင်းမှာပျက်စီးခဲ့တာပါ။နေအများစုဟာမီးလောင်ပျက်စီးခဲ့တာဖြစ်ပြီးတချို့ကတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခံရတာတွေဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုကိုရနိုင်ကပြောပြပေးပါမယ်
။ဆရာနာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ခရီးပီနယ်မှာလည်းလူနေအိမ်ကြီး900ကျော်ပျက်စီးခဲ့တယ်လို့ရပ်ဖက်အဖွဲ့တွေကပြောပါတယ်။ဒီထဲမှာဒီမော့ဆိုမြို့နယ်ကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်။ဖဲခုံ၊လွိုက်ကော၊ဖရူဆိုစတဲ့မြို့နယ်တွေမှာလည်းလူနေအိမ်တွေပျက်စီးခဲ့တာပါ။ကင်နီလူခွေအဖွဲ့ KNHRG ရဲ့ဒါရိုက်တာကိုပညာကတော့ဒီပျက်စီးမှုတွေကဒီမော့ဆူမြို့နယ်ထဲမှာတိုက်ပွဲတွေဆက်ခဲ့တဲ့မေလ21ရက်နောက်ပိုင်းတည်းကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ VOE ကပြောပါတယ်
။ဒီဘရိုင်းဆော့ဝါတာကျွန်တော်ဟိုခြောက်လုံးပေါ့နော်။ကျွန်တော်ဒီကက်တလစ်ကနေကတော့ငါးလုံးဖြစ်တယ်။နီကီတူဆန်ကသလုံးပေါ့နော်။ဒါကတော့ဒီဟိုလက်နေကြီးချိန်မှလည်းဘရိုင်းရဲ့အဆောက်ဖြစ်တယ်ပေါ့နော်။ဒီကြတော့ကျွန်တော်ရဲ့နောက်ဆုံးစီးရင်ရတာကနေ20နီးပါးပစ္စည်းပေါ့နော်ဟိုနေရာနဲ့20ကျော်ကမိတော့လောကကိုပစ္စည်းပါတော့မြန်တဲ့ဟိုကျွန်တော်တို့ဟိုနေရာကျော်ကတော့အနည်းချင်းဟိုပစ္စည်းလာရှိတယ်ပေါ့နော်ဒါပေမဲ့100နီးပါးကတော့အများကြီးပြန်လို့ဟိုဆောက်မဲ့ဟိုပုံစံမျိုးပေါ့နော်အဲ့ဒါပုံစံ3ခုနဲ့တော့ကျွန်တော်အဲ့ဒီ950ကျော်လောက်ရှိပါတယ်ဟုတ်
မီလာတွေကစတင်ပြီးအခုချိန်ထိကြားပြည်နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း100ထက်မနည်းရှိနေပါပြီ။ဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့တိုးတက်သော KNDP ပြည်သူ့အင်အားစုကထုတ်ပြန်ထားပါတယ်။အလားတူစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထန်လန်မြို့ပေါ်မှာဖျက်ဆီးခဲ့တဲ့အဆောက်အဦပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါတယ်။ဒီရက်အတွက်ဟာဩဂတ်လနောက်ပိုင်းကစပြီးအဖွဲ့ကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်ပါတယ်။အဲ့ဒီကနေအိမ်နေရာကျော်ကတော့နိုဝင်ဘာ25ရက်နေ့နဲ့29ရက်ကြားမှာဖျက်ဆီးခံရတာဖြစ်တယ်လို့ပြောပါတယ်။အဆောက်အဦအများစုဟာမီးရှို့ဖျက်ဆီးခံရတာဖြစ်ပြီးဒီထဲမှာဘာသာရေးဆိုင်ရာအဆောက်အဦတွေလည်းအများပြားပါဝင်ပါတယ်။ဒီလိုနေအဆောက်အဦတွေဖျက်ဆီးခဲ့ရတာကြောင့်အရဲသားတွေရဲ့နေနာမှုတွေအတွက်စိုးရိမ်မိတယ်လို့ချင်းလူခွေအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းဇာဦးက VOE ကိုပြောပါတယ်။
ကိုယ်ရင်ဖြည့်ဆည်းခံရတယ်ကျွန်တော်တို့အထူးပဲဆွေးနွေးနေနေပါတယ
်ဒေသခံပြည်သူကာကွယ်ရေးအဖွဲ့ရဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ထန်းလန်မြို့မှာအကြီးကျယ်မီးလောင်မှု2ချိန်ဖြစ်ခဲ့ပါတယ်ပထမတစ်ချိန်လောင်ကျွမ်းခဲ့စဉ်ကသူတို့ရှို့တဲ့မီးမဟုတ်ဘူးလို့စစ်ကောင်စီကငြင်းဆန်ပြီးဒေသခံအဖွဲ့တွေကမီးရှို့ခဲ့တာလို့စွပ်စွဲထားပါတယ်ချင်းပြည်နယ်ထန်းလန်မြို့အပါဝင်သခိုင်းတိုင်းမကွေးတိုင်းနဲ့ကရင်ပြည်ဒေသကပြည်သူတွေရဲ့နေအိမ်တွေနဲ့ဘာသာရေးအဆောက်အဦတွေပေါ် စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေရသည့်ဟာစစ်ရာဇဝမှုမြောက်တယ်လို့တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးNCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်10ဘွဲ့ကမြန်မာငားရဲ့နေ့ကကြီးညာချက်မှာထုတ်ပြန်ထားပါတယ်ကျူးလွန်သူတွေကိုရေးယူပေးဖို့အတွက်ကိုလည်းငြိမ်းချမ်းလုပ်ငန်းရှင်ဦးဆောင်ဘက်ကကြီးညာချက်ထဲမှာတောင်းဆိုခဲ့ပါတယ်စစ်ကောင်စီကတော့ချင်းပြည် ချင်းပြည်နယ်မှာလူနေ10လုံး၊တရားပြည်နယ်မှာ3လုံးပျက်စီးခဲ့တယ်လို့စစ်ကောင်စီဆီမှဖော်ပြထားပါတယ်။ဒီအဖွဲ့တွေရဲ့မိုင်းထောင်မိရှုဖျက်ဆီးမှုတွေကြောင့်ပြည်နယ်နဲ့တိုင်းအသီးသီးမှာရှိတဲ့မြို့နယ်ပေါင်း141မြို့နယ်ကလူနေအိမ်ခြေပေါင်း360ပျက်စီးခဲ့တယ်လို့လည်းပြောထားပါတယ်။ဒါဟာဖေဖော်ဝါရီ1ရက်နေ့ကနေနိုဝင်ဘာ20ရက်နေ့အထိစည်းရင်းဖြစ်တယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တဲ့ကယားနယ်ချင်းဘက်ကတရင်ဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲတရင်ကိုလည်းဆက်ပြောပြပေးပါမယ်။ကချင်ပြည်နယ်မိုးညွန့်ညွန့်နယ်အင်းတော်ကြီးဒေသမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA ဒေသခံကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိန်းစီမြို့နယ်မှာတော့ PDF စခန်းတစ်ခုကိုမနေ့ညပိုင်းနဲ့ဒီနေ့မနက်အစောပိုင်းမှာစစ်တပ်ကသိမ်းပိုက်ခဲ့တယ်လို့ဒေသခံကပြောပါတယ်။ရန်ကုန်ကလာတဲ့ကချင်နဲ့ရှမ်းပြည်နယ်ကနောက်ဆုံးအခြေအနေတွေကိုကိုကြကြသိန်းကပြောပြပေးပါရှင်
။ကချင်ပြည်နယ်မွန်းကြီးမြို့နယ်အင်းတော်ကြီးဒေသဟိုပင်ဖားကန့်ကားလမ်းပေါ်ကညောင်ပင်ရွာဘက်မှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA PDF ပူးပေါင်းတပ်တွေကြားဒီဇင်ဘာလ1ရက်နေ့မနေ့ကတည်းကတိုက်ပွဲဖြစ်နေပါတယ်။ဒီတိုက်ပွဲဟာမနေ့ကညပိုင်းမှာလည်းဆက်ဖြစ်ခဲ့ပြီးဒီနေ့မနေ့ပိုင်းမှာတော့စစ်ကောင်စီရဲ့ဝေလုံစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်တယ်လို့ PDF တပ်ဖွဲ့နဲ့နှိစက်သူတူကဆိုပါတယ
်။မနေ့ကမနေ့ပိုင်းနဲ့ဖြစ်တာလေ။ညနေကလည်းပြည်ညာမှဖြစ်တော့ဘူးနော်။ဒီနေ့မနေ့ပိုင်းလေးနာရီကျော်ပေါ့နော်။လေးနာရီဒီနေ့ကနေလောက်ချိန်ကျတော့ဟိုအဲ့ဒီဝေလုံစခန်းကိုသိမ်းမိသွားတာပေါ့။သိမ်းလို့ရသွားတာပေါ့။ဝေလုံစခန်းကညောင်ပင်ညောင်ပင်နဲ့ပြီးတယ်။စက္ကစခန်းထိုင်တာရှိတယ်လေမ။အဲ့တော့ဒီလိုကျေရင်လည်းဒီအပူပေါင်းခွေရနေကြတော့မှတိုက်ယူလိုက်တာပေါ့နော်။အဲဒီလိုမနေ့ကမြက်ကလေးနဲ့စလိုက်တာဒီနေ့မနေ့ပိုင်းမင်းကလေးအချိန်ကမှဒီလိုသိမ့်ပြီးသွားတာပေါ့
။လက်ရှိတိုက်ပွဲဖြစ်တဲ့ဒေသဟာမိုးညင်းနဲ့ဖားကန့်မြို့နယ်နေဆက်ဒေသမှာပါ။ဖားကန့်မြို့နယ်ကဒေသခံတူကလည်းတိုက်ပွဲဖြစ်တဲ့အကြောင်းပြောပေမဲ့တက်စခိုင်းသိမ့်တာတော့မဟုတ်ဘူးလို့ပြောပါတယ
်။မနေ့ကလည်းမိုးပိုင်းတော့ကစကြီးအဲ့ဒါဖြစ်ပြီးတော့မှနေကင်းပိုင်းနဲ့ညနေပိုင်းတော့ဖန်ကန်ဒီဘာကိုကနေပြီးတော့မှလက်လက်ကြီးပြစ်ကူပေးတယ်။နောက်ဒီဝေခါစစ်ဘက်ကိုကနေပြီးတော့လည်းလက်လက်ကြီးနဲ့ပြစ်ကြတယ်။ညာဘက်မှာလည်းဖြစ်တယ်ဗျာ။ညာဘက်မှာဖြစ်တဲ့ဥစ္စာတွေသူတို့လက်လက်ကြီးနဲ့ပဲပြစ်တဲ့အတိုင်းပဲကြားရတာ။အဝေးလုံးစခန်းကိုတော့အဲ့ဒါလည်းကျွန်တော်လည်းကြားလို့ကျွန်တော်ပုံသက်ပြီးမေးကြည့်တယ်။စခန်းသိမ်းတာပါညာတော့မရှိဘူးလို့တော့ပြောတယ်။ဒါပေမဲ့အတိအကျတော့မဟုတ်ဘူးပေါ့
။စစ်တပ်ကအရာရှိတူအပါဝင်အယောက်20လောက်ထိခဲ့ကြောင်းဒေသခံတွေကပြောပေမဲ့တိကျအတည်ပြုချက်တော့မရပါဘူး။ကျန်ရည်ပြောခွင့်ရဘူမူကြီးနော်ဘူးကတော့အင်းတော်ကြီးဒေသမှာတိုက်ပွဲဖြစ်တဲ့တရင်ရှားပေမဲ့ဝေလူစကန်းသိမ်းတဲ့တရင်တော့မရကြောင်းပြောပါလေ
တိုက်ပွဲကတော့ဖြစ်တယ်လို့ကြားပါလေဒါပေမဲ့ဒီကေအတွက်ကနဲ့စစ်ကောင်စီကခါနေကုန်ဝင်ပြည့်တဲ့ဆိုတဲ့သူညတိကြတော့ကျွန်တော်ဘာမှမကြားပါဘူ
းအခုလိုကချင်ပြည်နယ်မိုးညင်းမြို့နယ်ရဲ့နန်းမာအနီမှာလည်းတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းစစ်တပ်နဲ့ကျန်ရည်ကြားဒီကနေ့တိုက်ပွဲဖြစ်တယ်လို့တော့ပြောပါလေရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်အတွင်းမှာတော့သိန်းနီ PDF စခန်းနှစ်ခုကိုစစ်တပ်ကသိမ်းပိုက်ခဲ့ကြောင်းဒေသတွင်းအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ဒေသခံတူကပြောပါတယ်
။ဒီနေ့ကတော့သူတို့မှာစစ်ကြောင်းခုံးကြီးနဲ့နောက်ဆုံးသိန်းနီ PDF ရဲ့အခက်အခဲရှိနေတာတို့သိကြပါတယ်။မသိကြဘူးတော့ဒီမှာမင်းများသက်သမိုင်းကျော်လောက်တမညာကတို့ဝင်ရောက်ပြီးနေတယ်။ဒီနေ့မှ9နိုင်ကျော်မှနောက်တမညာပေါ့နော်။ဒါတော့တို့ရဲ့ဒီစခန်းနှစ်ခုကိုချင်းချင်းခံရတယ်ပေါ့နော်။ဒီဒီစခန်းနဲ့ဟိုလူကြီးစခန်းမှာ
TNPDF ကိုသိနေ PDF အဖွဲ့ဘက်ကတော့သူတို့တက်စကန်ကိုစီးနှင်းချိန်မှာတိုက်ပွဲဖြစ်ပြီးစစ်တပ်ဘက်က3ယောက်ကြာဆုံးကြောင်း PDF ဘက်က9ယောက်ဒဏ်ရာရပြီး2ယောက်ဖမ်းဆီးခံရကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရန်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီနဲ့ KIA အပြင်ကိုကန့်လက်နက်ကိုင် MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလဲတိုက်ပွဲတွေတောက်လျှောက်ဖြစ်နေပါတယ်အဘူလာကနေနိုဝင်ဘာလအကုန်တည်းစစ်တပ်နဲ့တိုက်ပွဲပေါင်း126ကြိမ်ဖြစ်ခဲ့တဲ့အကြောင်း MNDA ကိုကတပ်ဖွဲ့ကဒီဇင်ဘာလ1ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုကြကြသိန်းပြောပြခဲ့တာပါကြာပါပြီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဖီရီကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်အရုပ်တန်တွေပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ Lightometer 19 kHz 15953ည Lightometer 25 kHz 11803ည Lightometer 32 kHz 9335 Lightmeter 190 kHz 1905ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါအခုဆက်ပြီးတော့ကြာသပတေးညတိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ရအောင်ပါချင်းတိုင်းရင်းသားတွေဟာကိုယ်ပိုင်ကြံထမ်းခွင့်ရရှိရေးဖက်ဒရယ်နဲ့ဒီမိုကရေစီအရေးအတွက်တိုက်ပွဲဝင်နေကြပေမဲ့ဒီမိုကရေစီနိုင်ငံရေးတလစ်ကျင့်သုံးရာမှာအာဏာနေပုံကိုဥအောင်ခင်ကတုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်
ချင်းပြည်သူ့ကော်မတီတဲ့ချင်းမျိုးသားတပ်ဦးရဲ့ခုခံရေးစစ်ပွဲတွေမှာစစ်ကောင်စီဘက်ကအကြမ်းဆုံးများတဲ့တဲ့တွင်မကြာခဏကြားရပါလေချင်းတပ်တွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးအတွက်ဆောင်ရွက်မယ်လို့ဆိုပါတယ်ဒါကြောင့်မို့နိုင်ငံရေးမှာတမန်ချင်းပြည်သူတွေဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုစမ်းစစ်လေ့လာဖို့လိုပါတယ်ထိုက်ဆိုင်ရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ဟာခါမြို့တော်အခြေဆိုင်ချင်းဘရစ်သုတေသနဌာနက2019မှာအစီရင်ခံစာထုတ်ဝေပါတယ်ချင်းပြည်နယ်နိုင်ငံရေးကိုလေ့လာထားတာဖြစ်ပါတယ်ပြည်သူ့ကိုယ်စားလှယ်ကတစ်နိုင်ငံရေးမှာပါဝင်လာရတယ်ဆိုတာကိုသဘောပေါက်ရဲ့လားဒီခေါက်တင်ရောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်ကိုဘယ်လိုသဘောထားကလေးစရာတွေကိုသိရှိနိုင်ဖို့အတွက်ချင်းပြည်နယ်မှာငါးလကွင်းစင်သူတေသနာလုပ်ပါတယ်ချင်းပြည်နယ်မှာမြို့နယ်ကိုးနယ်ရှိပြီးမြို့နယ်တနယ်ကလူတော်ကိုယ်စားလှယ်နှစ်ဦးစီရွေးရမှုရွေးကောက်ခါကိုယ်စားလှယ်၁၂ဦးနဲ့စစ်တပ်ကိုယ်စားလှယ်၆ဦးစုစုပေါင်း၁၈ဦးရှိပါတယ်ချင်းပြည်နယ်လွတ်တော်မှာကော်မတီ၈ခုရှိပြီးမယ်ပြည်သူ့ဆက်ဆံရေးကိစ္စနဲ့မဆိုင်တာတွေတွေ့ရပါတယ
်ငါးလသူတေသနာစစ်တမ်းလုပ်ပြီးသုံးသပ်တဲ့အခါချင်းတိုင်းသားအများစုဟာနိုင်ငံရေးကိုသိပြီးစိတ်ဝင်စားတာမဟုတ်ကြောင်းသိရပါတယ်။မင်းမြန်းစုံစမ်းတဲ့ချင်းလူဦးရေတထောင်ကျော်မှာနိုင်ငံရေးကိုအလွန်စိတ်ဝင်စားသူ14ရာခိုင်နှုန်းသာရှိပြီးလုံးဝစိတ်ဝင်စားသူက3ရာခိုင်နှုန်းရှိပါတယ်။နိုင်ငံရေးမှာအသင့်အတင့်စိတ်ဝင်စားသူလူဦးရေက33ရာခိုင်နှုန်းရှိနေပါတယ်။ဒါပေမဲ့မိမိရဲ့လွှတ်တော်ကိုယ်စားလှယ်အမိကိုမှန်မှန်ကန်ကန်ပြောနိုင်သူ26ရာခိုင်နှုန်းသာရှိပါတယ်။ချင်းတိုင်းသားအများစုဟာမဲဆန္ဒပေးတာကိုသာနိုင်ငံရေးလုပ်တာလို့ယူဆကြပါတယ်။နိုင်ငံရေးလှူရှာမှုတွေမှာတော့စိတ်ဝင်စားမှုနည်းတယ်လို့ဖော်ပြပါတယ်။ဥပမာရက်ရွာအရေးကိစ္စနဲ့ပတ်သက်တဲ့လူမှုစည်းဝေးပွဲတွေတက်တဲ့လူက32ရာခိုင်နှုန်းသာရှိပါတယ်။တိုင်းပြည်အရေးမှာအလှူငွေထည့်ဝင်ထောက်ခံသူက9ရာခိုင်နှုန်းသာရှိပြီးအင်တာနက်မှာဝင်ရောက်ဆွေးနွေးသူ6ရာခိုင်နှုန်းသာရှိပါတယ်။
ထွတ်တော်ကိုယ်စားလှယ်တဲ့မဲဆန္ဒရှင်တွေ့ဆုံတဲ့ဓလေ့ဟာချင်းပြည်နယ်မှာအလွန်ရှားပါတယ်။ရွေးကောက်ပွဲကျင်းပချိန်မှာလာတွေ့ကြပြီးရွေးကောက်ပွဲပြီးတာနဲ့မတွေ့ကြတော့ဘူးလို့သိရပါတယ်။ထွတ်တော်အမတ်တဦးဆိုရင်ရွေးကောက်တင်မြောက်ခံရပြီးတဲ့နောက်သူ့မဲဆန္ဒနယ်ကိုတခါမှမသွားဘူးလို့ဆိုပါတယ်။ကျမ်းမာရေးမကောင်းလို့မသွားဖြစ်တာလို့စင်ကြေပေးပါတယ်။ထွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံတဲ့မဲဆန္ဒရှင်တွေရှိတယ်လို့မဲဆန္ဒရှင်နဲ့မကြာခဏတွေ့ကျင်တဲ့လွတ်တော်အမတ်တွေလည်းရှိပါလေ။လွတ်တော်မှာဘာတွေလောက်ခိုင်နေလဲဆိုတာကိုမဲဆန္ဒရှင်ကိုအကြောင်းကြားဖို့လွတ်တော်ကိုယ်စားလှယ်မှာတာဝန်ရှိတယ်လို့မြင်ကြတာများပါလေ
။လွတ်တော်ကိုယ်စားလှယ်နဲ့မဲဆန္ဒရှင်ဆက်ဆံရေးကောင်းမှုမှုကိစ္စမှာတွားရည်လာရေးအခြေခံအဆောက်အုံကောင်းဖို့လိုပါတယ်။ကာလနှစ်ကောင်းမှုဖို့နဲ့လွတ်တော်ကိုယ်စားလှယ်ရုံးမှာအမှုတန်းအလုံးလောက်ရှိဖို့ကလည်းအရေးကြီးပြန်ပါလေ။မဲဆန္ဒရှင်ရေးရအတွက်ချင်းပြည်နယ်လွှတ်တော်မှာမော်တော်ကား2စီးသာရှိပါတယ်ပြည်နယ်မြောက်ပိုင်းအတွက်တစ်စီးတောင်ပိုင်းအတွက်တစ်စီးဖြစ်ပါတယ်ပြည်နယ်လွှတ်တော်အနေနဲ့ website ကောင်းကောင်းမွန်မွန်ဖွင့်ထားပြီးလူမှုကွန်ရက်ကနေမဲဆန္ဒရှင်နေနဲ့ဆက်သွယ်နိုင်တယ်လို့ချင်းဘရစ်သုတေသနဌာနကဆိုပါတယ်ပြည်သူဆန္ဒနဲ့ပြည်သူလိုအပ်ချက်တွေကိုရောင်းပြမဟုတ်နိုင်တဲ့ကိုယ်စားလှယ်စနစ်ကို
အချားကိုယ်စားလှယ်စနစ်နဲ့အစားထိုးဖို့လိုလားကြတယ်လို့လဲကျင်းဘရစ်အစီရင်ခံစာမှာဖော်ပြထားပါတယ်။ကွင်းစင်လေးရတဲ့အချက်အလက်တွေကိုကြည့်ရင်ပြည်သူလူထုနဲ့တိတ်တွေ့မှုနည်းတဲ့ကိုယ်စားလှယ်စနစ်ကိုချင်းတိုင်းနာအများစုကမလိုလားကြောင်းသိရပါတယ်။ဒီမိုကရေစီဆိုတာဟာပြည်သူကပြည်သူအတွက်တည်မြောက်တဲ့အစိုးရဖြစ်လို့မဲဆန္ဒရှင်တွေရဲ့လိုအပ်ချက်ဖြစ်စေနိုင်မယ်နိုင်ငံရေးစနစ်ကို ပြောင်းလဲကျင့်သုံးရမယ်လို့ဆိုပါတယ်။လွတ်တော်ကိုယ်စားလှယ်ကိုအယုံကြည်မရှိတဲ့မဲဆန္ဒရှင်တွေလည်းရှိပါတယ်။လွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးတွေဟာကိုကျိုးစည်းဝါးကိုသာအဓိကထားကြပြီးပြည်သူအရေးကိုစိတ်မဝင်စားဘူးလို့မြင်သူလည်းရှိပါတယ်။ပြည်သူအကျိုးတည်ဖို့ရင်ကိုကျိုးမရှာတဲ့ကိုယ်စားလှယ်ကိုမဲဆန္ဒပေးနိုင်ဖို့အရေးကြီးပါတယ်။ဒါပေမဲ့2080ခါဟာခါမျိုးမှာတွေ့ဆုံမင်း ဟာခဒေတာဇံတွေကိုတွဲဆုံမင်းများနဲ့အခါမှာလွတ်တော်ကိုယ်စားလှယ်နဲ့အစ်မင်းနဲ့အရာတန်းအများစုဟာအဂတိလိုက်စားကြတယ်လို့မြင်ကြပါတယ်ပြည်သူလူထုကနိုင်ငံရေးမှာစိတ်ဝင်စားမှုနေပါလေနိုင်ငံရေးတမားတွေဖြစ်အဂတိလိုက်စားမှုကောင်းလေလေဖြစ်နေကုန်ရပါတယ်ခင်ဗျာ
အခုအောင်ခင်မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဆက်ပြီးတော့အပတ်စဉ်ခဏလေးတွေကကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီစပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲတဲ့အိုမီခရွန်စိုးရိမ်ရာမှုကိုပြောပြထားပါတယ်ကိုဗစ်-19မျိုးကွဲတဲ့အိုမီခရွန်ကိုတောင်အာဖရိကမှာစတွေ့ခဲ့ရပိုင်းတွင်ကမ္ဘာခေါင်းဆောင်ကြီးတွေကိုယ်တိုင်ထွက်ပြီးစိုးရိမ်တကြီးတ
တဆင်ကူပေးနေတဲ့ကူးဆက်ယောဂအထူးကူဒေါက်တာဇေယျတက်ကိုကိုဝင်းမင်းကမြင်းညံထားပါတယ
်ဟုတ်ကဲ့ဒေါက်တာဇေယျတက်နေကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ဒီတောင်အာဖရိကမှာပေါ့နော်ပြီးခဲ့တဲ့ဘက်ကစတွေ့ခဲ့ဒီကကနေစပြီးတော့ချက်ချင်းဆိုလိုပဲပေါ့နော်တကဘာလုံးဒီစိုးရင်သွားခဲ့တဲ့အနေအထားမှာမြန်မာနိုင်ငံအတွက်ပါဆိုင်ဘလောက်ထိစိုးရင်ရပြီးတော့ဘလို့စကာကွယ်တင်တာကိုအဓိကပြောမှာမို့အရေးကြီးဆုံးဆိုရင်ပါစရှင်းပြခြင်းနဲ့ဆိုင
်အခုအများစုပေါ့နော်အရန်နဲ့တကဘာလုံးမှာအထူးရှင်ပေါ့နော်အနောက်နိုင်ငံတွေပြတယ်လီယူရိုပါရဲ့နောက်အမေရိကပေါ့နော်နောက် British တို့ကတော်တော်နိုင်ငံတော်တော်များများမှာတော့အရန်အလာမင်းဆိုင်တွေဟို restriction တွေဟိုတားမြစ်တဲ့ဟာတွေပါတယ်တော်တော်လေးကိုလုတ်လာဘာဖြစ်လို့လုတ်လဲဆိုတော့ဒီ virus ကအခုလက်ရှိကျွန်တော်တို့သိထားတဲ့အညာဆိုရင်ပေါ့နော်အခု50 mutation လောက်ဖြစ်ထားတယ်လို့ပြောတယ်ဆိုတော့ဒါကတော်တော်လေးကို mutation တွေများတယ်ပေါ့ဒီဆိုအဲ့ mutation တွေများတဲ့နေရာမှာသူတို့သိထားတဲ့တစ်ချက်ကဘာလဲဆိုတော့ဒီယောဂပြန်ပွားမှုပေါ့နော် transmissibility ကိုဖြစ်စေတိုင်းနဲ့အပိုင်းကဒေါက်တာတက်ဖို့များနိုင်တယ်လို့သူတို့က use ပါထားပြီးွားပြီဆိုတော့အဲ့ဒါတော်တော်လေးကိုသူကကြောက်တယ်ဘာလို့ကြောက်လဲဆိုတော့ဟိုဒေါက်တာတုံးကလည်းတချို့နိုင်ငံတွေမှာအသေးပြောက်တည်ကျွန်တော်ရှိခဲ့တယ်အဲ့အသေးပြောက်ရှိတာဆိုတော့ဒီ virus ကူးစက်တာမြန်တဲ့အခါကျတော့ကျွန်တော်တို့နယူးယောက်မှာဖြစ်တယ်လို့ပဲပေါ့ကမ္ဘာမှာအသေးပြောက်အများဆုံးဖြစ်ခဲ့သွားတာတိတ်နဲ့ချီပြီးဆုံးရှုံးသွားတယ်ဆိုတော့ဘာလို့ဆုံးရှုံးသွားလဲဆိုတော့ transmit ဖြစ်တာဟုတ်တယ်အရန်မြန်တဲ့အခါကျတော့လူကြီးအများကြီးဆေးရုံရောက်လာရောက်လာတဲ့အခါမှာဆေးရုံမှာဆရာဝန်အနေထားတွေမရှိတော့ဒီ health care system တွေ collapse ဖြစ်သွားတယ်အဲ့ဒီတပိုင်းပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီ health care system တွေကနေတစ်ဆင့်သူတို့အိမ်ရလူတွေကိုကူးွားတယ်အသက်အရွယ်ဟိုကြီးတဲ့လူတွေကိုဒုက္ခရောက်ွားတယ
်ဟုတ်ကဲ့ဆရာဆိုလိုတာကတော့ဒီ Delta မတိုင်ခင်တုန်းက US မှာအထူးသဖြင့်တော့အသေးပြောက်များခဲ့ရတဲ့နေရာမှာပေါ့နော်အခုလိုစိုးရိမ်မှုမရှိခဲ့ဘူးပေါ့ဆရာနော
်ဟုတ်ပါတယ်နံပါတ်1ကျွန်တော်တို့ prepare မလုပ်ခဲ့ဘူးအဲ့ဒီချိန်တုန်းက travel restriction လုံးဝမလုပ်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့မလာနိုင်ပါဘူးလေဆိုပြီးတော့တွတ်ထားတယ်အဲ့ဒီတော့ကလည်းဟို information ပေးတဲ့နိုင်ငံကနေဒီလိုမျိုးလေကနေကူးရတာမဟုတ်ဘူးလို့ဟို information တွေကအတိအကျမပါတဲ့ဟာလေပါတာပေါ့နော်ဆိုတော့အဲ့ဒီအကြောင်းများတစ်ခုတည်းနဲ့ချင်းကျွန်တော်တို့ဒီ US မှာဒီ virus ကပြန့်သွားပြီးတော့အကြီးအကျယ်ဒုက္ခရောက်တက်သွားတာဆိုတော့ဒါ example တကဘာလုံးကလူတွေကယူကြတယ်ကို Delta ဖြစ်တဲ့အချိန်တုန်းက US မှာဒီလောက်ကြီးထိဒုက္ခမရောက်လိုက်ဘူးဘာဖြစ်လို့လဲဆိုတော့Delta မှာတော့အိန္ဒိယမှာဖြစ်တဲ့အချိန်မှာ US မှာတော်တော်လေးကို prepare လုပ်လိုက်တယ်အိန္ဒိယဟာနှစ်ပတ်တိတိပိတ်ချလိုက်တာလုံးဝလာလို့မရအောင်ဒီလိုမျိုးတွေလှုပ်ချလိုက်တဲ့အခါမှာ at least or when အဲ့မဲ့ကျွန်တော်ပြောချင်တဲ့သဘောကဒီ Delta ဒီအိန္ဒိယမှာစတွေ့လာတယ်ပေါ့နော်ဒါပေမဲ့လည်း Now some jarry cajaro, Uyoba Dai, now some who wrote the America, a colo, Chitwara Poli. So Chow Bureau of Biolusiano, a good town Africa Masabi, Tweed, and Lupio, Menton, or Tita Lagaro, Salining, and Sanganing, and she named Tweeda. And Nisa Song Biolus, American and Nisa Canada, Bono, Bumaning, and Nisa Song, so Hong Kong, the Shida Asha Maro, the Tachaning, and Nido, Bumaning, and Nina Janing, and Nido, Kuba.
မပြောသေးဘူးပေါ့မပြောသေးရဆိုတော့မရှိသေးဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့မဆန်တဲ့နိုင်တဲ့အပိုင်းနဲ့ပိုင်းပါမယ်ဟုတ်ကဲ့ဆရာအဲ့တော့အခုဒီတောင်အာဖရိကမှာကတော့ဒီကူးစက်မြန်နိုင်တဲ့ပိုတက်ကိုစမ်းသပ်တွေ့ခဲ့တာအပြင်အားလုံးသိအောင်ထုတ်ပြန်လိုက်တဲ့အတွက်ကဘာကြီးမာဒီလူတိုင်းကျင့်စဉ်ဖို့အတွက်အထောက်အကူပြုသွားတယ်သဘောပေါ့ဆရာနော်ဟုတ်ပါဒီဟ
ကျွန်တော်တို့ကကူးကြီးတန်းကြီးတွားနေကြတဲ့လူတွေရှိတယ်ဆိုတော့ဒီအပိုင်းကဖြစ်လာနိုင်မှာပဲလေဥမာအခုဆိုရင်ဂျာမနီမှာတော်တော်လေးကိုဒုက္ခရောက်တယ်ဒီကိုဗစ်ကိုဆိုတော့ဒီဥရောပမှာကျန်နေနိုင်ငံအီတလီမှာတော်တော်ဒုက္ခရောက်တယ်ပြီးသွားတဲ့ခါကျတော့ရှင်ဂျာမနီကတလောက်ကြီးထိဒုက္ခရောက်တယ်တဲ့မှာမပါဘူးအခုချိန်ကျမှာဘုံတိုင်းဆိုပြီးတော့ကိစ္စအများကြီးတက်လာတယ်ပြီးတော့အသေးပြောက်နှလု ဒါပေမဲ့အရန်ကူးဆက်များတဲ့ခါကျတော့ကျွန်တော်တို့ဆေးရုံတရုံမှာကျွန်တော်တို့ကိုယ်တိုင်လည်းလုပ်ခဲ့ရတယ်လူနာအရန်များလာတဲ့ခါကျရင်ကျွန်တော်မနိုင်ဘူးကိုမနိုင်ဘူးဆိုတာကျွန်တော်တို့ဆေးရုံဝင်နဲ့ပြောတာမဟုတ်ဘူးဆေးရုံတရုံလုံးရဲ့ဖန်ရှင်တော့ရတယ်ဟာဘာမှမနိုင်တော့ဘူးအဲ့ဒါအဓိကစိုးရွားတဲ့အချက်ပဲဒီကိုရိုနာဗိုင်းရပ်စ်ဆိုတော့ ကျွန်တော်တို့သိတဲ့တစ်ချက်ကတော့အရန်ထရန်စမစ်ရှင်ကိုများနိုင်တယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကူးစက်နေနိုင်ခြင်းရှိတာအပြင်ပေါ့နော်မြန်မာနိုင်ငံအတွက်တခြားရောအရေးကြီးတာသိတယ်လားရှိတယ်လားဆရာဗက်ဆင်းရောအင်ဗေးရှင်းပေါ့နော်ကျွန်တော်တို့အင်ဗေးရှင်းပဲကျွန်တော်ကသုံးပါတယ်ဘာလို့လဲဆိုတော့ဗက်ဆင်း effective မဖြစ်ဘူးလို့ကျွန်တော်မသုံးနိုင်ဘူးဘာဖြစ်လို့လဲဆိုတော့ကိုခန္ဓာထဲမှာရှိတ 80 လောက်ရှိသွားမယ်ကျိုးဗက်ဆင်းတွေကတော့350ပါဝင်ခြင်းဖြစ်သွားမယ်ပေါ့
ဟုတ်ကဲ့ဆိုတော့ဒီဗက်ဆင်းကမထိရောက်တာလည်းဆက်လို့ရှိရင်ထိရောက်မှုအနေနဲ့ပြောကြလာနိုင်တယ်ပေါ့ဆရာเนาะတချို့ခုနိုင်တယ်ပေါ့
ဟုတ်ပါတယ်ပြောကြပါမှာအဲ့တော့ဗက်ဆင်းထိုးထားပေးတဲ့လူတွေမှာလည်းဒီရောဂါကူအောင်နိုင်ပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်တို့ကအခုဗက်ဆင်းရလည်းအခုသူတို့ပြောနေတာတောင်အာဖရိကမှာဘာလို့စတွေ့လဲဆိုနံပါတ်1ကတောင်အာဖရိကမှာဗက်ဆင်း hesitancy ပေါ့လေဟိုဗက်ဆင်းကိုထိုးဖို့ကြောက်တဲ့ဟာတော်တော်လေးကိုများတယ်လို့ပြောတယ်နောက်တစ်ချက်ကလည်း global vaccine inequality ပေါ့နော်ဟိုလူတိုင်းလူတိုင်းမှာမရနိုင်တဲ့အခြေအနေတခုရှိတယ်ပေါ့လေဆိုတော့အဲ့ဒီအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ဒီလိုမျိုး vaccine ကိုစပြီးတော့ invade လုပ်နိုင်စပြီးတော့ထိုးဖောက်လာနိုင်တဲ့မျိုးကွဲပေါ့လာတယ
်။ Okay ကာကွယ်ဆေးထိုးနှုတ်နေတဲ့အနေထားမှာပေါ့ဆရာနော်
။ဟုတ်တယ်။ဘာလို့လဲဆိုတော့ तू ကဒီအရင်တော့ကတောင်အာဖရိကမျိုးကွဲတခုကတော်တော်လေးကိုတချို့ vaccine တွေ50ရာခိုင်နှုန်းလောက်ပဲသူပြင် AstraZeneca ကိုပေါ့နော်။50ရာခိုင်နှုန်းအောက်ထိနှီးပါးလောက်ကိုဖြစ်တဲ့ဆိုပြီးတော့ပြောပြရတဲ့ဟာရှိပါတယ်။အဲ့ဒီပထမဆုံးတောင်အာဖရိကမှာစတွေ့တဲ့လူကတော့ HIV ရောဂါပေါ့နော်။ပြီးတော့ तू က HIV ရောဂါမှာမှဆေးမကုဘဲနဲ့8အနေထားဖြစ်နေတဲ့လူပေါ့နော်အဲ့ရလူတယောက်မှတွေ့တယ်လို့ပြောပါတယ်ဆိုတော့ချုံငုံပြီးပြောချင်တဲ့တဘောတော့ဒီလိုတောင်အာဖရိကမှာ HIV ရောဂါပိုးနေတဲ့ဆေးမကူတဲ့တောင်အာဖရိကရဲ့လို့ပြောတာမဟုတ်ပါဘူးလေဒီအာဖရိကတိုင်းမှာတော်တော်လေးတော့ HIV ကဒီနေ့ဒီချိန်ဒီ control လို့မရနိုင်သေးတဲ့အခြေအနေတခုတော့ရှိတာပေါ့နော် US တို့ဒီ Europe နဲ့နှိုင်းယှဉ်လိုက်လို့ရှိရင်လေဆိုတော့ဒါတွေအကုန်လုံးကလည်း inequity ပေါ့နော်ဟိုဆေးကိုမြင့်မြတ်တာတာမရနိုင်တဲ့အခြေအနေတခုပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆေးဆိုတာကလည်းအဲ့နိုင်ငံတွေမှာက WHO ပေးမှပဲရတာဟု
တ်ကဲ့ကျေးဇူးများကြီးပ
ါကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမကြီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတက်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားတည်င်း6တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ ကရင်လူမျိုးအများဆုံးနေထိုင်တဲ့ထိုင်းနယ်စပ်အုတ်ဖြန်ဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်ခံရသူ400ကျော်ရှိလာနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်ကျွမ်းမှုကြောင့်ကက်သလစ်ဘုရားကျောင်းအပါအဝင်အိမ်ပေါင်း96လုံးမီးလောင်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာလန်ဒသားဖြတ်တန်းခါတွေကိုပြန်လည်ကောက်ခံဖို့အတွက်ပြည်နယ်အစိုးရကစီစဉ်နေတဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းနိုင်ငံတက္ကသိုလ်အတွင်းမှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခတွေစခန်းမှာကိုဗစ် -19 ကူးစက်ခံရသူတိုးလာနေပြီးစိုးရိမ်နေရတဲ့အခြေအနေထက်မှရှိနေဆဲလို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီစခန်းမှာပြီးခဲ့တဲ့အောက်တိုဘာလကတည်းကကျန်းမာရေးဝန်ထမ်းထံကနေတဆင့်ကိုဗစ်ကူးစက်ခံရတာကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထပ်မံစစ်ဆေးရမှာတော့နိုဝင်ဘာလအထိကူးစက်ခံရသူ400ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာပဲရှိနေသေးကြောင်းစခန်းဥက္ကဋ္ဌဇော်နီသူကပြောပါတယ်အုံဖြန်ဒုက္ခတွေစခန်းမှာဆက်လက်နေထိုင်သူအယောက် 8,000 ကျော်ရှိနေပြီးအသက်18နှစ်ကနေ60ကျော်အထိအယောက် 3,000 ကျော်မှာ COVID-19 ကာကွယ်ဆေးထွန်းနှံပေးထားပြီးလို့လည်းသိရပါတယ်ကိုဗစ်ကူးစက်ခံရတဲ့အထက်မှာတက်ကြီးပိုင်း2ဦးသေဆုံးပြီးတချို့တက်တာလာပြီးမဲ့လည်းဒုက္ခတွေစခန်းတစ်ခုလုံးလော့ကဒေါင်းချထားနေရဆဲဖြစ်တယ်လို့စခန်းတာဝန်ရှိသူထံကသိရပါတယ်
ချင်းပြည်နယ်ထန်တလန်းမြို့မှာနိုဝင်ဘာလ29ရက်နေ့တုန်းကမီးလောင်ကျွမ်းမှုကြောင့်စိန်နီကောရပ်ကက်သလစ်ဘုရားကျောင်းအပါဝင်အိမ်ခြေ96လုံးမီးလောင်ပြာကျခဲ့ရတယ်လို့ထန်တလန်းနေရာချထားရေးကော်မတီကထုတ်ပြန်ထားပါတယ်။အဲ့ဒီမီးလောင်ကျွမ်းမှုဟာစစ်ကောင်စီတပ်သားတွေရဲ့တက်နေကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်လောင်ကျွမ်းခဲ့တာဖြစ်တယ်လို့သိရပြီးမြို့ပေါ်ရက်ွက်မှာဖြစ်တဲ့စုံမွန်ရက်ွက်ကနေအိမ်41လုံးဆက်ပြွေးရက်ွက်ကစိန်နီကောလစ်ကက်သလစ်ဘုရားကျောင်းအပါဝင်39လုံးလုံဒီရက်ကွက်က16လုံးတို့ပါဝင်တယ်လို့စီရင်တွေထဲမှာဖော်ပြထားပါတယ်အင်ချေ2000ကျော်ရှိတဲ့ထန်တလန်းမြို့မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးနိုဝင်ဘာလအထိစစ်ကောင်စီတပ်ရဲ့တင်းနဲ့ကြီးပစ်ခတ်မှုနဲ့မြေရှို့မှုတွေကြောင့်လူနေအိမ်မီးလောင်ကျွမ်းမှု9ကြိမ်မြောက်ဖြစ်ပွားခဲ့ပြီးဖျားကျောင်း4ကျောင်းအပါအဝင်အင်ချေ350မီးလောင်ကျွမ်းပြာကျခဲ့ပြီးဖြစ်ပါတယ်ထန်တလန်းမြို့မှာစစ်ကောင်စီတပ်နဲ့ချင်းပြည်တို့ကာကွယ်ရေးတပ် CDF ထန်တလန်းတပ်တို့အကြားစက်တင်ဘာလကစပြီးတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မီးလောင်ကျွမ်းမှုတွေဆက်တိုက်ဖြစ်ပွားလာနေတာဖြစ်ပါတယ်
စစ်ဆန့်ကျင်ရေးဆန္ဒထုတ်ဖော်တဲ့အတွက်ထောင်ဒဏ်2နှစ်ကျော်ချမှတ်ခံထားရတဲ့ရခိုင်တက္ကသိုလ်ကျောင်းသား4ဦးအမှုကိုဒီဇင်ဘာလပထမအပတ်မှာအပြစ်သက်လျှောက်လဲချက်ပေးမယ်လို့သိရပါတယ်။ထောင်ချခံထားရတဲ့ကျောင်းသားတွေကတော့ရခိုင်ပြည်ကျောင်းသားသမဂ္ဂပြန်ကြားရေးတာဝန်ခံကိုကျော်ထီးတွဲဖက်ပြန်ကြားရေးတာဝန်ခံဦးသားနိုင်ကြောက်ဖြူပညာရေးကောလိပ်ကကိုမြတ်စိုးဝင်းနဲ့တကုံတက္ကသိုလ်ကကိုကောင်းထွန်းတို့ဖြစ်ကြပါတယ်။ဒီလိုအမှုကိုအပြစ်သက်လျှောက်လဲချက်ချတဲ့အခါမှာလွတ်မြောက်လာဖို့ဒါမှမဟုတ်ထောင်ဒဏ်ပေးဖို့အကောင်းဆုံးမျှော်လင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့၄ဦးကိုလွန်ခဲ့တဲ့2020ခုနှစ်ကအစိုးရနဲ့စစ်တပ်ဆန့်ကျင်ရေးဆန္ဒပြတဲ့အတွက်နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန် 905 နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန် 29 ရို့နဲ့တရားစွဲဆိုပြီးထောင်ဒဏ်2နှစ်နဲ့6လချမှတ်ထားပါတယ်။
မွန်ပြည်နယ်ရင်းမြစ်နယ်ကဆိုးရဝန်ထမ်းတွေအတွက်မော်လမြိုင်ကနေလစာထုတ်ပြီးငွေတွေကိုတည်ဆောင်လာတဲ့ပန်ကန်းနစီလမ်းခီးမှခြုံခိုတိုက်ခိုက်ခံရလို့ကာသမားတယောက်တည်းဆုံးပြီးရဲတယောက်တနတ်ထိမှန်ခဲ့ပါတယ်နွန်ဘာလကုံပိုင်းကရေးမြုံနဲ့သူ့ရဲတပ်ဖွဲ့မှုသူ့ရဲမှုမြင့်ဝင်းနဲ့ဘန်မန်နေဂျာဦးမြင့်နိုင်တို့အပါအဝင်လုံချုံရဲတပ်စိတ်လိုက်ပါတဲ့ကာနစီကိုနှစ်ကရင်လမ်းဝအလွန်အောင်တာယာနဲ့ကနင်ကမော့ရွာအကြမလမြန်ရေးဝေးပြေးလမ်းမပေါ်မှာမော်တော်ယာဉ်မောင်းနေသွားနေစဉ်လက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ကကြိုတင်ဆောင်ဆိုင်နေပြီးခြုံခိုတိုက်ခိုက်တာဖြစ်ပါတယ်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ခဲ့ကြပြီးအစိုးရဝန်ထမ်းတွေရဲ့လဆာတွေမဆုံးရှုံးခဲ့ပေမယ့်ဗန်မန်နေဂျာရဲ့ရင်မောင်းဦးမြင့်ဦးပွဲချင်းပြီးတည်ဆုံပြီးရဲတပ်သားဥက္ကမင်းဦးရဲ့ရာဖက်ပေါင်မှလည်းကြည်စံဖောက်ဝင်ထိမှန်တန်ရာရခဲ့ပြီးတော့လမိုင်းမြို့ဆေးရုံကိုပို့ဆောင်ကူတရပါတယ်။အဲ့ဒီခြုံခိုတိုက်ခိုက်မှုဖြစ်ပွားတဲ့နေရာတဝိုက်မှာကေမျိုးသားအစည်းအရုံး KNU တပ်ဖွဲ့ဝင်တွေလှုပ်ရှားနေတယ်လို့ရဲမြို့ PDF တွေစခန်းချလှုပ်ရှားနေထိုင်မှုတွေလည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာဆိုင်ရှင်လုပ်ငန်းရှင်တွေကို TNL ရဲ့ကောက်ခွန်ဌာနကခေါ်ယူတွေ့ဆုံပြီးဒီနှစ်ကုန်အခွင့်အရေးပေးဆောင်ဖို့ဆင့်ဆိုထားပါတယ်။ကိုဗစ်ကူးစက်မှုလက်နက်ကင်တပ်ဖွဲ့များကြားပဋိပက္ခတွေဖြစ်ပွားမှုကြောင့်အခက်ခဲရင်ဆိုင်နေရတဲ့နမ်ခမ်းဒေသခံတွေကိုအခုလိုအခွင့်ကောက်ခံမယ်ဆိုတာကြောင့်အခွင့်လျှော့ပေါပေးဖို့ရွာသားတွေကပြောဆိုနေကြပါတယ်။ဒီကိစ္စဒေသခံပြည်သူလူထုအပေါ်ဝန်မပိရအောင် TNL ရဲ့အခွင့်ဌာနကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းအပေါ်မူတည်ပြီးတော့ပဲ
ပမာဏချမှတ်ပြီးကောက်ခံသွားတာဖြစ်ကြောင်းနှံခမ်းမြို့တစ်ခုတည်းတွင်မဟုတ်ပဲတည်နယ်လေးထိန်းချုပ်လှရှားတဲ့နေရာတွေမှာကောက်ခံကြောင်းပြောခွင့်ရပုံမူတအကျော်ကပြောပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာလန်ဒတာဖြတ်တန်းကားတွေကိုပြန်လည်ကောက်ခံဖို့ပြည်နယ်အစိုးရကစစ်ကောင်စီကိုမကြသေးမီကတင်ပြထားပါတယ်အခုလိုမျိုးလန်ဒတာကားတွေကောက်ခံရင်ပြည်သူတွေကိုဘယ်လိုမျိုးထိခိုက်နိုင်မလဲရခိုင်ပြည်သူတွေရဲ့အမြင်တွေကဘယ်လိုမျိုးရှိနေတယ်လဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်ရှင်
ဝင်လာဖော်ဒေးရှင်းတာတာဥခိုင်ကောက်ဆန်ကတော့လန်ဒတာကောက်ခံဖို့အာဏာပိုင်တွေစီစဉ်နေတဲ့အပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်။ဒီကိုဖုန်းထုတ်တဲ့နိုင်ငံတွေမှာဆိုရင်တော့လန်တကြားဟိုကောက်တာတွေကရှိတော့ရှိနေတာပေါ့ဒါပေမဲ့လန်တကြားတွေအဆန်ထားတဲ့ကောက်တယ်လို့လန်တွေတကြားတွေကိုလည်းကောက်မှာအောင်ပြင်ဖို့တော့လိုတာပေါ့နော်။နောက်တစ်ခုကဒီမိုကရေစီစနစ်မှာလန်တကြားကောက်တဲ့ဟာတွေကိ
ရခိုင်ပြည်မှာအသောလာမြတဲ့ခိုင်စပနဒီတဒါရာမောက်တဒါကြောက်တန်းဆိုင်ဆဲရေကိန်းနဲ့တခါနေရာခနာခုပါဝန်စူးစူးပေါက်စီခုမှာလန်တဒါဖြစ်တဲ့ခါကောက်ခံဖို့ပြင်းနေအစွေအားကအာနာသိန်းဆိုင်ကောက်စီကိုမကြသိမီကတံပြထားတာပါရခိုင်ပြည်မှာလန်တဒါဖြစ်တဲ့ခါကောက်ခံမှုတွေကိုအရန်အန်အယ်ဒီအစွေအားလက်ထက်ကဖြတ်သိမ်းခဲ့ပေမဲ့အခုဆိုင်ကောက်စီအာနာသိန်းပြီးနောက်ပိုင်းမှာပြန်လေကောက်ခံဖို့စ ဒီမှာကငွေကြေးကလေးလမ်းတွေတရားတွေကောက်တာမဟုတ်ဘူးနောက်တစ်ခုကလမ်းတရားကောက်တဲ့နေရာမှာဒါတကယ်တမ်းကတော့ကားကြီးတွေပေါ့နော်ဒီစစ်ပေကနေပြန်ပုံကိုတော့တဲ့ကားတွေလောက်ပဲကောက်သေးတယ်လို့ပဲမြင်ပါတယ်ဒါကြောင့်လို့ဆိုတော့ဒီလိုဒီကနေ့လိုခေတ်မှာတော့နေတဲ့မျိုးတွေမှာတော့နေတဲ့ကားလေးတွေကတော့မော်တော်ဆိုင်ကြီးတို့သုံးပြီးတော့အဲဒီဒေတာတွေမှာတော့
ကားတွေကိုတော့မကောက်သေးဘူးလို့ညီလာပေါ်တော့အဲ့လိုကောက်လိုက်တဲ့အတွက်တော့ကုန်စင်မှုမြင်မှားရတာပဲနောက်ပြီးတော့ကားကားကြီးတက်တာတွေစုံလာအောင်ဘောတာဒါပြည်သူတွေကငွေကလေးရရှင်းရနေတဲ့အချိန်မှာချက်ပြီးတော့ချက်ပြင်းလို့ဆိုချက်လာမှာတော့ညီလာပေါ့လူမွေးလုံငန်းတွေလုပ်နေတဲ့ကိုအန်သားကြီးကလည်းဒေတာဖွံ့ဖြိုးရေးအတော်တခြားနေလန့်တွေနဲ့လှုပ်လို့ရတဲ့အတော့ဂိတ်ကြီးကောက်ခွင့်ဖို့အစီအစဉ်သဘ
ဒီကံရမြေဒီကာမဝေတ္တဒီကံရမြေပုံရညာလာမေလို့တော့တင်းနေတာရောကျွန်တော်ရဲ့ခံဒီမှာဒီကိတ်ကြီးတလားမတော့ပြင်းနေကျွန်တော်ဒီကဖွင့်ထွေးရတဲ့တခြားအရင်နဲ့လုံးဝလုံးရင်းနေရတယ်လို့ကျွန်တော်ပြောနေတယ်ပေါ့နော်လုံးဝတော့ကျွန်တော်ဒီကံနေနေတော့ဒီကိတ်ကြီးလာတော့မှာကျွန်တော်လုံးဝတော့မသိဘူးစတောက်တဲ့ဆက်ခောက်ကုန်းနိုင် AB လာကစားပြီးရခိုင်ပြည်ပအောင်မြန်မာတိုင်းငံလုံးမှာလန်တတာဖျက်သိမ်းခါကောက်ခံတဲ့ဂိတ်ပေါင်း၃၀၀ကျော်ကိုအန်အယ်ဒီအစိုးရကဖျက်သိမ်းခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းရဲဆောင်မြို့အပါအဝင်မြို့နယ်အတော်များများမှာစစ်ကောင်စီတပ်ကနေဒေသခံလူတွေကိုစစ်ဆေးမေးမြန်းမှုတွေလုပ်နေတာကြောင့်ဒေသခံပြည်သူတွေဟာနေထိုင်စားသောက်ဖို့အခက်အခဲတွေရှိနေကြပါတယ်။
ပေါ်မှာဖုန်းကတက်မြင့်စစ်သားတွေကလမ်းမှာစောင့်နေပြီးစစ်ဆေးတယ်ဖုန်းမတွေ့ရင်လည်းဘယ်လိုကြောင့်ဖြစ်ဖြစ်တာဝင်9000ဆောင်ခိုင်းတယ်ပတ်စံမပေးရင်လည်းလူကသွားလို့မရဘူးပြောတော့ပတ်စံပေးခဲ့ရတယ်စစ်တပ်ဟာဘတ်ထူးတက်ဝင်ပေါက်နေရတဲ့မြို့တွင်းလမ်းမကြီးရဲ့တခြားနေရာတွေမှာစောင့်ဆိုင်နေပြီးလမ်းသွားလမ်းလာပြည်သူကိုတားမြစ်စစ်ဆေးခဲ့ကြတာဖြစ်ပါတယ်တက်ကစောင့်ကြစစ
ဒါရှိမှမဟုတ်ဘူးလမ်းပေါ်မှာလည်းစစ်ဆေးဖို့လာစောင့်နေတာမျိုးတွေရှိတယ်။ထင်ကွင်းဘက်မှာဆိုရင်လည်းသူတို့လာစောင့်လို့ပြည်သူတော်တော်များများကအပြစ်မထွက်ရဘူး။စားဖို့တောက်ဖို့ဝယ်ဖို့တွိုင်းနေသူတို့ကအရန်စစ်ဆေးမြင်းများလား
။
Aladu Pinlansi Sai Mobiere Pamaro, Kobi a Jampia B did a can Lutugo in the Matranai on your lockdown chakindi, Yene Jamai Tanaga, Lanima Sanja Sisi Nidelu Tiavare, Akulum your lockdown chat habi siriba big tarepo, Lea Kin Sin Chain, Tinan Suchema, Yakin Sin Turigo, Chetrevo Asata, Yalamago, Dirakaniga Soye Nebi, Gonzi no Rile Tani Bare, Sikonzi Ha Yakwa Luji Sigule, Tatwen Lo A Bepo Adre Lu Ay a Chema Yu Koma. ဖြစ်တာကြောင့်ရက်ွက်သားတွေကိုပို့ပေးစီလို့ကြောင်းပြောထားတယ်လို့ရက်စပ်ဒေတာခဏတွေကပြောပါတယ်ဒီအတွက်စစ်ကောင်စီဟာဥပဒေကိုအလွဲသုံးစားလုပ်ပြီးမူမမှန်တဲ့လှုပ်ဆောင်ချက်တွေလုပ်နေကြောင်းရက်စောင်းမျိုးနေကရှင်းနေတူကထောက်ပြပြောဆိုလိုက်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဟိုင်းနိုင်ငံတပ်ခရိုင်တွင်မှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခသည်စခန်းမှာကိုဗစ်-19ကူးစက်ခံရသူ၄၀၀ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေထက်မှာရှိနေကြောင်းစခန်းတာဝန်ရှိသူကပြောပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်ကျွမ်းမှုကြောင့်စိတ်နီကိုလတ်စ်ကက်သလစ်ဖီးယားကျောင်းအပါအဝင်အိမ်ပေါင်း90ချောင်းလုံးမီးလောင်ပြကျခဲ့ပါတယ်။
ရှင်ရွယ်ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအမီပါ။အပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပါ။ VOA အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကြာသာပေးန ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကုစားပြုမှတ်သူနေရာစဉ်းစားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စီစီလက်ခံရေးကော်မတီခရီးရန်ရှယ်ကော်မတီကဆိုင်ရလိုက်တဲ့အပေါ်မြန်မာစစ်ကောင်စီကဝေဖန်လိုက်ပါတယ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေတွေကိုမထင်ဟတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးစစ်ကောင်စီပြောခွင့်ရ ပေါ်ကျုံဆောင်မင်းထွန်းကအေဘီသတင်းဌာနကိုပြောပါတယ်ဒါပေမဲ့တာမကြီးဦးကျော်မုံထွန်းဆက်လက်တာဝန်ထမ်းယူနိုင်အောင်ခရီးရန်ရှယ်ကော်မတီကဆွေးနွေးမှုတွေမလုပ်ဘဲဆိုင်ကဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမာအသံဝင်ကိုကိုကာပီရိုက်တာသတင်းမှာကိုကာဖော်ပြထားပါတယ်မြန်မာစစ်ကောင်စီပေါ်ဖိအားပေးလှုပ်ဆောင်တဲ့နေရာမှာပိတ်ဆို့ရေးယူမှုတွေတိုးမြင့်လှုပ်ဆောင်တာအပါအဝင်နီလန်ပေါင်းစု အနာသိမ်းလိုက်တာအပြင်ပြည်သူလူထုအပေါ်အကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာအမေရိကန်အတွက်တမကပဲနိုင်ငံတကာအတိုင်းဝိုင်းရဲ့တာဝန်ဖြစ်ပြီးပြောင်းလဲမှုဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ကြရမယ်လို့အရှိတောင်အာရှလေးနိုင်ငံခီးစဉ်တွင်စင်ကာပူရောက်နေတဲ့အချိန်အွန်လိုင်းသတင်းစာရှင်းလင်းပွဲမှာလက်ထောက်ဝန်ကြီးကအဲ့ဒီလိုပြောကြားခဲ့တာပါမြန်မာနဲ့တရုတ်နိုင်ငံတို့အပေါ်ပြစ်မှတ်ထားတန်ခတ်ရည်ရွယ်မှုတွေအရှိန်မြင့်လှုပ်ဆောင်မဲ့လုတ်ပိုင်ခွင့်အာဏာအသစ်တွေချမှတ်လိုက်တာကြောင့်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်အစိုးရအနေနဲ့လွတ်တော်အမတ်တီရဲ့ဖိအားပေးမှုတွေရင်ဆိုင်ရဖို့ရှိတဲ့အကြောင်းဩစတြေးလျထုတ် The Guardian သတင်းစာမှာဖော်ပြပါတယ်လူခွင့်ရေးချိုးဖောက်သူတွေနဲ့အကျင့်ပြတ်ချစားသူတွေပေါ်ပြစ်မှတ်ထားအရေးယူဖို့အမေရိကန်ကနေဒါ UK နဲ့ဥရောပသမဂ္ဂ EU တို့မှအသုံးပြုနေတဲ့ Global Magnitsky ဥပဒေလို့ခေါ်တဲ့ဒီဥပဒေကိုဩစတြေးလျမှာလည်းကျင့်သုံးဖို့ပါတီပေါင်းစုံပါဝင်တဲ့လွတ်တော်အမတ်တွေကတောင်းဆိုနေကြတာဖြစ်ပါတယ်မြန်မာစစ်ကောင်စီခန့်နိုင်ငံသားဝန်ကြီးဥက္ကဋ္ဌမောင်လင်းကိုရှေ့သတင်းပတ်တွင်ကမ္ဘောဒီးယားလာဖို့သူ့အစိုးရကဖိတ်ကြားထားကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောကြားလိုက်တဲ့အကြောင်းဘန်ကောက်ပို့စတဲ့မှာရေးပါတယ်အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားကမြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေပြည်လည်ရေးအတွက်လူကိုယ်တိုင်တွစ်ဆုံဆွေးနွေးတဲ့တန်တမာရေးညှိနှိုင်းကိုအသုံးချပြီးအရှင်မြင့်လှုပ်ဆောင်လာနေတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရန်ကုန်မြို့မှာမလ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြီးမှလှုပ်ဆောင်ခဲ့ခြင်းဖြစ်တဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းပန်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJLEO တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောတာရှင်တွေအနေနဲ့ကျမတို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဃဆိုရင်တော့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်သလို VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာတွေကနေလည်းဆက်သွင်းနိုင်ပါတယ်တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရနေခက်သိမ်းကင်းငင်းပြီးတော့လိုရာဆန္ဒပြေဝါကြပါသေးရှင်
This program has come to you from the Voice of America, Washington.